တရုတ်နိုင်ငံမှာကျင်းပမဲ့ခေတ်သစ်ပုံစံမှာတည်ဆောက်ရင်းဆွေးနွေးမဲ့ညီလာခံကိုတည်ရဖို့ဒီနေ့ပဲဘေကျင်းမြို့ကိုရောက်သွားတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ဟာတရုတ်မှာရှိချင်းပြင်နေတွေ့ပါတယ်။တွေ့ဆုံမှာနိုင်ငံငယ်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့ကြောင်းလည်းမြန်မာနိုင်ငံရဲ့ဥက္ကဋ္ဌကတရင်ထုတ်ပြန်ထားပါဒီသမလာနဲ့ပြည်ဆိုရမှာဒေါက်တာဆက်စုကြည်နဲ့သူပူးဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးသစ်စစ်နဲ့ဆွေးနွေးဝန်ကြီးပြည်ဆိုင်ပူးပေါင်းဆောင်ရွက်ဝန်ကြီးစီဝိုင်းနဲ့ကုသရေးဝန်ကြီးဝန်ကြီးဒီမှာနဲ့ဗန္ဒိုင်းဝင်ကြီးတို့အပါအဝင်တာဝန်ရှိသူတွေလိုက်ပါသွားကြောင်းလည်းဖော်ပြထားပါတယ်။မနက်ဖြန်စတင်ချင်းပတ်မဲ့ဒုတိယအကြိမ်ရန်ဝင်းနဲ့ပူးလမ်းမကြီးဆင်ပူးဝဆော်ရေးညီလာခံတို့တစ်တန်းကောင်းဆောင်40ပါဝင်နိုင်ငံပေါင်း150ကကိုယ်စားလှယ်တယောက်မှဖြစ်တဲ့ကြောင်းလည်းတရုတ်နိုင်ငံကသတင်းထုတ်ပြန်ထားတာပါ။ညီလာခံကိုတယောက်ဖို့ရောက်လာကြတဲ့အထက်ကမူဇမ်ဘစ်ကမှဖိလစ်ညူစင်နဲ့တရုတ်တံတားတို့တွေ့ဆုံရမှာတော့မကြာခင်ကတည်းကမူဇမ်ဘစ်နိုင်ငံမှာကျုံ့ရရတဲ့ကပ်ပေးတဲ့အတွက်ဆန္ဒမှုအကူအညီပေးဖို့လည်းကံလန်းနေပါတယ်။တရုတ်ကမှအီသီယိုးပီးယားဝန်ကြီးချုပ်အပြာဟာကမင်းနဲ့လည်းပြည်အပြည်ဆိုင်ဝန်ကြီးရုံးပုံဝင်ဖွဲ့ MSGK ခရစ်စတန်လာကတ်တို့နဲ့တိကျစီတွေ့ဆုံခဲ့ပါတယ်။တရုတ်ကမှရှီကတော့တရုတ်နိုင်ငံကနေအာရှဥရောပတီဆက်သွယ်ပေးထားတဲ့တချင်းကပိုးလမ်းမနေရာမှာခင်မီဆက်သွယ်လမ်းကြောင်းနဲ့အခြေခံဆောက်အုံတွေတည်ဆောက်သွားဖို့ရည်မှန်းထားဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ပြည်ပမှာရင်းနှီးမြှုပ်နှံမှုတွေကြောင့်နိုင်ငံတချို့မှာအကျိုးထောင်ချောင်းနဲ့ပြည်နေဖြစ်ပြီးကြုံနေရတယ်လို့ဝေဖန်တဲ့နေထွက်ပေါ်နေကြပါပဲညီလာခံကျင်းပသွားမှာဖြစ်ပါတယ်